စေးကြောက်ကိုစေးကူတာရေးအတွက်ပဲအသုံးပြုတင်တယ်လို့ထိုင်းနိုင်ငံဇမ္မာရေးဝန်ကြီးဒေါက်တာချိုနန်ဆရီကယူကပြောလိုက်ပြီးအပန်းဖြေဖို့အပြောရန်စေးကြောက်သုံးတာဟာအစိုးရတည်တာဝန်ယူချိန်မှာအဓိကပြောင်းလဲမှုတစ်ခုဖြစ်လာနိုင်တယ်လို့စေးကြောက်ရောင်းသူတွေနဲ့သုံးဆွဲသူတွေကြားမှာတိရပိုင်းပြောဆိုမှုတွေကြဲကြဲလောင်လောင်ဖြစ်လာပါတယ်။
အပန်းဖြေဖို့အပြော်စေးကြောက်ရှူရာကိုပိတ်ပင်တားမြစ်တဲ့စာပိုင်းတစ်ရက်ဥပဒေမှာဖြစ်ဆွဲဖို့ဝင်ကြီးချုပ်စရက်တာတာဝန်ဆိုင်ရဲ့အစိုးရအဖွဲ့ကလှုပ်ဆောင်နေတယ်လို့သတင်းတွေထွက်နေပြီးအရင်အစိုးရလက်ထက်မှာခွင့်ပြုပေးခဲ့တာတွေကိုပြန်ပြီးစီစစ်လာရင်ဒီအချက်ကဖြစ်လာနိုင်တဲ့အနေအထားတွေရှိတယ်လို့စေးကြောက်လုပ်ငန်းလုပ်ငန်းသူတွေကဆိုပါတယ်။သူတို့ရဲ့ရည်ရွယ်ချက်ကန ါတွေလည်းနည်းနည်းလေးပို့လို့ကျင်တော့ strict လုပ်တဲ့အတွက်ဘယ်လိုပြောမလဲဒီ site တဲ့သူတွေနဲ့အစိုးရကြာရောင်းနေတဲ့သူတွေအစိုးရကြာမှာနည်းနည်းလေး conflict တွေတော့ဖြစ်လာမယ်လို့ထင်တယ်ကျွန်တော်မြင်တော့အခုဆိုရင်ထိုင်းနိုင်ငံဒီ cannabis industry တွေမှာမြန်မာပြည်သားအများကြီးစီးမြောတယ်ကျွန်တော်တို့ပါလို့မနော်ဟိုဆက်ဆဆချင်းတရားဝင်ဖွင့်ပြီးလိုက်ထဲရလဲဟိုစပြီးရောရှိနေတဲ့သူတွေရှိရပါတော့အဲ့ဒီအတွက်ဘယ်လိုတက်ရောက်လာလဲဆိုတော့ကျွန်တော်တို့ဒီမှာမဟုတ်ပါတော့ဒီ industry မှာရှိရတဲ့အားလုံးအလုပ်ကိုင်းပေါ့သူတို့ဒါကို block လုပ်လိုက်မယ်ဆိုရင်တိကျက်ဒီကျွန်တော်ဆို better than ကျွန်တော်ဒီမှာလဲကျွန်တော်နောက်မှမိသားစုရှိတယ်ကျွန်တော် jobless ဖြစ်သွားရင်ဒီမိသားစုအတွက်လည်းဟိုအနေချင်းတက်ရောက်မယ်ဆိုတော့ဒီလိုမျိုးလူတွေအများကြီးရှိရပါတော့တက်ရောက်နိုင်တယ်မြန်မာပြည်သားတွေအတွက်အဓိကတက်ရောက်တာကဒီမှာပြောင်းရှိလို့တာမှာမြန်မာပြည်နိုင်ငံသားအများဆုံးဖြစ်တယ်ပြီးတော့ဒီ industry ထဲမှာလည်းစီးပွားနေတာမြန်မာပြည်သားအများဆုံးဖြစ်တယ်ဆိုတော့တခြားပြောင်းရွှေ့လုပ်သားတွေထက်ဆိုင်ရင်တော့မြန်မာပြည်သားတွေအတွက်ဟိုစိုးရိမ်များတာပေါ့နော်ဒါပေမဲ့တခြားလုပ်ငန်းခွင်လန်းတွေအများကြီးပါထိုင်းမှာရွေးချယ်ပြီးလုပ်လို့ရတယ်ဟိုတကယ်ဒီထဲမှာဆက်ပြီးသွားခြင်းနဲ့ဆင်တော့ဒီအစိုးရတတ်မှတ်တဲ့ဥပဒေအစ်စ်အတိုင်းကိုကလိုက်နာပေါ့သူကသူတို့သွားပေးတဲ့ဥပဒေအတိုင်းပေါ့အဲ့ဒါပဲရှိပါတယ်
ထိုင်းနိုင်ငံပြည်သူ့ကျန်းမာရေးဝန်ကြီးဌာနကဆေးကြောင်မှာ THC tetrahydrocannabinol ဆိုတဲ့ဆေးကိုပြောင်းလဲစေတတ်တဲ့ဓာတ်ပါဝင်မှု 3.2 ရာခိုင်နှုန်းအထက်ရှိရင်မူးယစ်ဆေးအဖြစ်သတ်မှတ်ထားတာပါဆေးကြောင်မသုံးဆွဲရဘူးလို့တားမြစ်ထားတဲ့စည်းရင်းကနေ2022ခုနှစ်ဇွန်လကပယ်ဖျက်လိုက်ပြီးတရားဝင်သုံးဆွဲခွင့်ပြုလိုက်တာကြောင့်ထိုင်းနိုင်ငံဟာအာရှတိုင်မှာဆေးကြောင်တရားဝင်သုံးဆွဲရောင်းချနိုင်တဲ့ပထမဆုံးတိုင်းပြည်ဖြစ်လာပါတယ်။ဆေးကြောင်ကိုတရားဝင်သုံးခွင့်ပေးလိုက်တာကြောင့်ထိုင်းနိုင်ငံရဲ့ပင်လယ်ကမ်းခြေမြို့တွေနဲ့တခြားဒေသတွေမှာစီကားလာပေမဲ့ကဘာလက်ခရီးသွားတွေဆေးကြောင်အလွန်အကျွံသုံးပြီးအသက်သေဆုံးတာ၊သတိလစ်ပြီးဆေးရုံရောက်တာနဲ့တခြားဒုစရိုက်မှုတွေပါအများကြီးဖြစ်လာတယ်လို့တိုင်ကြားမှုတွေလည်းရှိနေတာပါ။ဒါပေမဲ့လည်းဆေးကြောင်ကိုပုံမှန်သုံးဆွဲလာတာကြာပြီဖြစ်တဲ့ကိုဂျိုးကတော့တခြားမှုရဲ့ဆေးရည်နဲ့ရောနှောသုံးဆွဲတာနာနာရှည်ယောဂခန်းစားနေရတာမျိုးမရှိရင်ဆေးကြောင်ကိုစီကံတကြနဲ့သုံးဆွဲသွားမယ်ဆိုရင်အသက်ဆုံးစေလောက်တဲ့အန္တရာယ်မျိုးတွေမရှိတော့ဘူးလို့ဆိုပါရယ
်ကျွန်တော်ပြောချင်တာကတော့ဆေးကြောင်ကလူတော့တည်စီတဲ့မှာမပါပါဘူးတေချာပေါက်ပြောရတယ်ဒါပေမဲ့အလွန်ကျွံဆိုရင်တော့ဟိုအရာတိုင်းမကောင်းဘူးနော်အာတခြားဟိုဒီဆေးကြောင်ကြောင့်ဖြစ်တယ်ဆိုတာကျွန်တော်အမြင်ပြောရရင်တခြား other drugs ပေါ့နော်ဒီ other drugs တွေရောနှောပြီးသုံးထားတာပါမယ်ပြီးရင်သူ့ရဲ့ကိုခံအားဒီကိုခံအားကတခြားယောဂအခံရှိနေမယ်အဲအဲ့ဒီလိုမျိုးခြေနေတွေမှာဆိုရင်ဖြစ်နိုင်တယ် shock ဖြစ်တဲ့မျိုးပြီးတခြားမူရဆေးဝါးကြောင့်တက်ရောက်လာတယ်ဒါပေမဲ့ဆေးကြောင်လည်းတုံ့ဆွဲထားတယ်ဆိုရင်တော့ဟိုဆေးကြောင်ပေါ်အမြင်မှားနေဒါပေမဲ့အသက်အန္တရာယ်ဖြစ်တော့တယ်ဆိုမှဖြစ်ပါပါတော့ကျွန်တော်ကိုနိုင်ကိုကလည်းတုံးဆွဲလာတာ16နှစ်ပတ်ချလည်းရှိပြီဆိုတော့ဘာမှမဖြစ်ပါဘူးဆေးကြောတဲ့သဘောတရားကသွေးကိုနည်းနည်းနှီးစေတဲ့သဘောတရားလည်းဖြစ်တော့လေအန်ဒီကင်းလို့ထင်တယ်ဘာမှတော့မဖြစ်ပါအရာတန်းတော့ဟိုဆိုတော့ limitless ဖြစ်ဝင်မကောင်းပါဟိုဒါပေမဲ့ဟိုသူ့အတိုင်းတားလေးနဲ့သုံးပါနော်ပ